အဂရီလိုက်စားမှုနဲ့ပတ်သက်ပြီးတော့စစ်ဆေးခံနေရတဲ့ဒီစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဟောင်းဦးကျော်ဝင်းကိုသူ့ကိုတိုင်တန်းမှုမခိုင်လုံလို့အရေးမယူနိုင်ဘူးလို့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဒီကနေ့ပြောဆိုလိုက်ပါတယ်။တိုင်ကြားတဲ့စာအများစုကလည်းအဂရီလိုက်စားမှုဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေများနေတယ်လို့ပြောပါတယ်။ကော်မရှင်အနေနဲ့အရေးယူနိုင်ခြင်းမရှိတဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်။
ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲမှာစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးကျော်ဝင်းကိုတိုင်ကြားထားတဲ့တိုင်တန်းချက်ဟာအပြောတဲ့တိုင်တန်းချက်ဖြစ်နေတာကြောင့်အရေးယူနိုင်ခြင်းမရှိကြောင်းကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာပါ။
ကျွန်တော်တို့ကအပြစ်မရှိဘူးလို့ကျွန်တော်တို့ပြောဆိုခြင်းမဟုတ်ပါဘူး။ကျွန်တော်တို့ကတိုင်တန်းချက်မှာဖော်ပြထားတဲ့တိုင်တန်းချက်ဟာကျွန်တော်တို့ဥပဒေနဲ့ညီဆွန်းဖို့အတွက်ခိုင်လုံတဲ့အထောက်အထားမရှိဘူးလို့ပြောဆိုခြင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကအရေးယူဆောင်ရွက်ခွင့်မရှိတဲ့သဘောပါပဲ
။သူ့ကိုတိုင်ထားတဲ့အချက်စုစုပေါင်း၈ချက်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့မသက်ဆိုင်တဲ့လူမှုရေးကိစ္စ၃ချက်နဲ့မှန်မှန်ကန်တဲ့တိုင်ကြားချက်၂ချက်ပါဝင်တယ်လို့ဆိုပါတယ်။အဂတိလိုက်စားမှုနဲ့စစ်ဆေးခံရပြီးနောက်ရာထူးကနေနှုတ်ထွက်သွားတဲ့ဥကျော်ဝင်းအနေနဲ့စစ်ဆေးတွေ့ရှိချက်တွေအရာအပြစ်ရှိမရှိဆိုတာနဲ့ပတ်သက်လို့သတင်းထုတ်တွေဘက်ကမေးမြန်းတာမှာတော့ကော်မရှင်ဘက်ကတိကျစွာဖြေဆိုသွားခြင်းရှိခဲ့ပါဘူး။ကြံသုံးချက်ကတော့ပုတ်ကလေးကဘဏ်တစ်ခုရဲ့မတီရင်းနှီးငွေဟာငွေကြေးခွာချမှုတိုက်ဖြတ်ရေးဥပဒေနဲ့ညှိစွန်းနေတာနဲ့မြမလေယာဖွံ့ဖြိုးရေးဘဏ်ကိုစီမံဘဏ္ဍာဝန်ကြီးအောက်ထည့်သွင်းဖွဲ့စည်းခဲ့တာနဲ့ပတ်သက်လို့စစ်ဆေးခဲ့တာဖြစ်ပြီးဒါတွေကဥကျော်ဝင်းတာဝန်မယူခင်အရင်ဆိုးရလက်ထက်ကကိစ္စတွေဖြစ်နေတာမို့အရေးယူနိုင်ခြင်းမရှိဘူးလို့ကော်မရှင်ကဆိုပါတယ်။ဝန်ကြီးဌာနပေါင်းစုံလျှက်တပြက်ခေါက်ရိုက်ပြိုင်ပွဲကိုစီမံဘဏ္ဍာဝန်ကြီးဌာနကအမိခံပြီးလုပ်ငန်းရှင်တယောက်ကဆောင်ရွက်ပေးခဲ့တဲ့ဆိုတဲ့အချက်မှာတော့အခွင့်အရေးတစ်စုံတရာပေးခဲ့တယ်ရယူခဲ့တယ်ဆိုတဲ့သက်သေမပေါ်ပေါက်ခဲ့တာမို့အရေးယူနိုင်ခြင်းမရှိခဲ့ဘူးလို့ကော်မရှင်အဖွဲ့ဝင်ဦးစိုးတင်ကဆိုပါတယ်။ဦးကျော်ဝင်းကိုရှေ့ရကြားစစ်ဆေးခဲ့တာမှာသူနဲ့အတူအစင်းမြင့်အရာရှိကြီးတွေဝန်ထမ်းတွေလုပ်ငန်းရှင်ကြီးတွေအပါအဝင်စုစုပေါင်းအယောက်20ကျော်ကိုစစ်ဆေးခဲ့တာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ NLD အစိုးရပါတီဝင်ဝန်ကြီးတွေအနက်တအူးအဖြစ်ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခံရတာဖြစ်တာမို့တည်သူတွေဘက်ကစိတ်ဝင်စားလျက်ရှိပြီးအဂတိလိုက်စားမှုနဲ့ဆွဆွဲခံရတဲ့ဝန်ကြီးအနေနဲ့ယာရုကနေနှုတ်ထွက်တာနဲ့ပြည်စည်းသွားတာမျိုးမဖြစ်စေချင်ဘူးလို့နိုင်ငံရေးလှိလာတုံးသက်သူတွေကထောက်ပြမှုတွေရှိနေပါတယ်။ကော်မရှင်ကိုတိုင်ကြားလာတဲ့တိုင်စာအများစုကဒီဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေလာတိုင်တာများနေတယ်လို့ကော်မရှင်ကဆိုပါတယ်အရေးမယူနိုင်တဲ့တိုင်ကြားစာတွေဟာစုစုပေါင်းတိုင်ကြားစာတွေရဲ့80ရာခိုင်နှုန်းနီးပါးရှိနေတယ်လို့ဆိုပါတယ်ဒီဥပဒေနဲ့အရေးယူလို့မရတဲ့အမှုတွေနဲ့ပတ်သက်လို့ကော်မရှင်အဖွဲ့ဝင်ဦးစိုးတင်ကအခုလိုပြောပြသွားတာပါအ
ဂတိလိုက်စားမှုအရေးဥပဒေမပြတ်ချမ်းမီကအတိမဖြစ်မီကဖြစ်ပွားတဲ့ကိစ္စတွေဒါတွေကလည်းကျွန်တော်တို့အရေးယူလို့မရပါဘူးဆောင်ရွက်ပေးလို့မရပါဘူးကျွန်တော်တို့ဥပဒေနဲ့အကျိုးမဝင်တဲ့စီမံခန့်ခွဲရေးကိစ္စတွေအုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေသိသိမြင်ပြန်လဲရရှိရေးကိစ္စတွေဒီသိသိခံတဲ့အတွက်နေရာအယောခြေရရှိမှုကိစ္စတွေတရားရုံးများမှာအမှုရင်ဆိုင်စစ်ဆေးနေတဲ့အမှုကိစ္စတွေဒီလိုကိစ္စတွေမှာလဲကျွန်တော်တို့ဒီကျွန်တော်ဥပဒေနဲ့ကျုံးဝင်တဲ့အတွက်အရေးယူဆောင်ရွက်ပေးလို့မရပါဘူးနောက်တစ်ခါတိုင်ကြားသူတို့ရဲ့အမည်လက်မှတ်နိုင်ငံသားစီစီကအမှတ်နဲ့နေရလိမ့်တာမပါရှိတဲ့ပြစ်စာသဘောမျိုးစာရင်းကိုတိုင်းစာတွေလဲကျွန်တော်တို့ဆောင်ရွက်ပေးလို့မရှိပါဘူး
ကော်မရှင်ရဲ့လုတ်ပိုင်ခွင့်နေနဲ့ပတ်သက်ပြီးနိုင်ငံရေးစီးပွားရေးလေလာတုံးသက်သူဦးမင်းခင်ကတော့ကော်မရှင်ဟာပြည်သူတွေအားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့အခုလိုဝေဖန်သွားပါတယ
်ဒီလိုရအောင်ဘယ်လိုလုပ်ခဲ့လဲဆိုတော့ပေါ်ရမှာလေကျွန်တော်ခင်အဲ့လိုပြင်တော့ဟဲ့လားဒီဥရင်ရှိကြတာဆိုရင်ကောက်ချက်ကရစက်ကမှန်မှမလားပေါ့ဒါတစ်ချက်နောက်တစ်ခါဒီအင်းကြီးဟုတ်ချက်သွားတယ်ဒါပေမဲ့အားရလေသာမုန်ကောင်ရှင်တိုင်နဲ့ဆိုတာလေဟိုရင်းရင်းလို့မရဘူးအားပြော်တယ်ဆိုလို့သူကဘာကြောင့်နှုတ်ဆက်သွားမှာအဲ့ဒါလေဟိုဝက်ကြီးများပြီးတော့မင်းဆုံးတစ်ခုရှင်းတော့ပေါ့နော်ရှင်းတော့ဟိုရှင်းလင်းများများလင်းကြတော့ဟိုမဟုတ်သေးဘူးလို့ပြောရတယ်မဟုတ်ပါဘူး
ပြီးခဲ့တဲ့2019ခုနှစ်ကပြင်ဆင်ဖွဲ့စည်းလိုက်တဲ့ဒီကော်မရှင်တက်တန်းဟာ6လကျော်သာရှိသေးပြီးဒီ6လအတွင်းမှာတိုင်စာပေါင်း ၄၀၀နီးပါးရရှိခဲ့တယ်လို့ကော်မရှင်ကဆိုထားပါတယ်ရှင်။